မျိုးသမီး2ဦးအပါအဝင်အာဖဂန်အရက်သား18ယောက်ကိုတာလီဘန်စစ်သွေးကြွတွေကခေါင်းဖြတ်တတ်ခဲ့တယ်လို့အာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းကတာဝန်ရှိသူတွေကပြောပါတယ်။တတ်ဖြတ်မှုဟာဟဲလ်မန်ခိုင်ကဂျာကီမျိုးနယ်မှာတင်းကွန်တွေကဖြစ်ပွားခဲ့တာဖြစ်ကြောင်းပြည်ထရေးဝန်ကြီးဌာနရဲ့တာဝန်ရှိသူကပြောပါတယ်။ဘာကြောင့်အခုလိုတတ်ဖြတ်မှုပြုလုပ်ရတယ်ဆိုတာနဲ့ပတ်သက်လို့တော့သတင်းတွေအမျိုးမျိုးထွက်နေပါတယ်။တချို့အာဖဂန်အရာရှိတွေကတာလီဘန်တွေဟာပါတီပွဲတစ်ခုကိုတိုက်ခိုက်ခဲ့တာဖြစ်တယ်။ဘာကြောင့်လဲဆိုတော့တီးမှုတ်ကခုံနာကိုတာလီဘန်တွေကလက်မခံကြလို့ပါလို့ဆိုပါတယ်။ဒါပေမဲ့ဟဲမန်ခိုင်အုတ်ချုပ်ရေးမှုကတော့ကာလကြာရှိကမ္ဘာရန်ဖြစ်ခဲ့တဲ့တာလီဘန်ခေါင်းဆောင်နှစ်ယောက်ကြားပြဿနာတက်ရကနေဖြစ်ပွားခဲ့တာလို့ပြောပါတယ်။အနီးအနားမှာရှိတဲ့မူဆာကွာလာမြို့နယ်ရဲ့အုတ်ချုပ်ရေးမှုကတော့အသက်ခံရသူတွေဟာအစိုးရနဲ့နှိဆက်သူတွေဖြစ်တဲ့အတွက်စစ်သွေးကြွတွေကတတ်သွားတာလို့ဆိုပါတယ်။ဒီလိုဖြစ်ရဖြစ်ပွားခဲ့တဲ့အရက်ဟာအစိုးရထိန်းချုပ်မှုအောက်မှာမရှိတဲ့အရက်ဖြစ်တာကြောင့်ဒီသတင်းတွေကိုမှန်မှန်စစ်ဆေးဖို့ခက်နေတယ်လို့အာနာဘိုင်တွေကပြောပါတယ်။တနင်္ဂနွေနေ့နှောင်းပိုင်းတာလီဘန်စစ်သွေးကြွတွေဟာဟဲလ်မန်ဝါရှီယာစစ်တပ်စခန်းကိုလည်းဝန်ရောက်စီးနင်းတိုက်ခိုက်ခဲ့ပါတယ်။စစ်သား10ယောက်တေဆုံးပြီးတော့တာလီဘန်တွေနဲ့အတူစစ်သား5ယောက်ပါသွားပါတယ်။ပြန်ပြီးဆွဲသွားတာလားဓမ္မမဟုတ်သူတို့စိတ်လိုလေရလိုက်သွားကြတာလားဆိုတာကတော့မသိရသေးပါဘူး။